ရိုမန်ကက်သလစ်အသင်းတော်အတွက်ကာဒီနယ်ဘုန်းတော်ကြီးအပါ20ကိုပိုယဟန်မင်းကြီးဖရန်စစ်ကာရွေးချယ်တဲ့အထဲမှာမြန်မာနိုင်ငံကအာခ်ဘစ်ရှော့ဂိုင်းချုပ်ဘုန်းတော်ကြီးချားလ်စ်မောင်ဘိုပါဝင်ခဲ့ပါရယ်မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာထွန်ကားခဲ့တဲ့အနှစ်900ပြည့်မှာမြန်မာပြည်ကိုစားပြုကာဒီနယ်တပါပေါ်ထွန်းနာကိုဝမ်းမြောက်ဂုဏ်ယူကြောင်းမြန်မာရိုမန်ကက်သလစ်အသင်းတော်ကပြောပါရယ်ကာဒီနယ်ဘုန်းတော်ကြီးတွေဟာပိုယဟန်မင်းကြီးပြီးရင်အာနာရှိတဲ့သူတွေဖြစ်ပြီးပိုယဟန်မင်းကြီးကိုမဲပေးရွေးချယ်နိုင်တဲ့သူတွေလည်းဖြစ်ပါတယ်။ဆရာတော်ချားလ်စ်ဘိုဟာမြန်မာနိုင်ငံရဲ့ဘာသာပေါင်းစုံချစ်ကြည်ရေးကြိုပမ်းမှုမှာတက်တက်ကြွကြွလှူရှားနေသူဦးလည်းဖြစ်တာကြောင့်ပြည်ရင်းကဗုဒ္ဓဘာသာအပါအဝင်တခြားဘာသာရေးခေါင်းဆောင်တွေကလည်းကြိုဆိုကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မြင့်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ။
ရန်ကုန်မြို့ကဂိုင်းချုပ်ဘုန်းတော်ကြီးချားလ်စ်မောင်ဘိုအပါအဝင်ဂိုင်းချုပ်ဘုန်းတော်ကြီးတွေနဲ့ဘုန်းတော်ကြီးအပါ20ကိုကာဒီနယ်ဘုန်းတော်ကြီးတွေဖြည့်ရွေးချယ်လိုက်တဲ့ကြောင်းပိုယန်မင်းကြီးဖရန်စစ်ကတင်းငင်းနေမှာကြေညာခဲ့တာပါ။ဒါဆိုရင်မြန်မာနိုင်ငံကနေပထမဆုံးကာဒီနယ်ဘုန်းတော်ကြီးတပါးကိုဗာတီကန်ကရွေးချယ်ခဲ့တာလည်းဖြစ်ပါရယ်။အရွေးခံခဲ့ရတဲ့ဆရာတော်ချားလ်စ်ဘိုဟာမြန်မာနိုင်ငံမှာဘာသာပေါင်းစုံချစ်ကြည်ရေးလှူရှားမှုမှာလူသိများတဲ့နာမည်ကြီးခရစ်ယာန်ဆရာတော်တပါးလည်းဖြစ်ပါရယ်။ဆရာတော်ချားလ်စ်ဘိုနဲ့အနီးကပ်ဆက်ဆံရေးရှိတဲ့ရိုမန်ကက်သလစ်ဆရာတော်ဖာသာဂျိုးဆက်စ်မောင်ဝင်းကလည်းရိုမန်ကက်သလစ်နှစ်900ပြည့်မှာမြန်မာပြည်ကိုစားပြုကာဒီနယ်ဆရာတော်တပါးပေါ်ထွန်းတာကိုဝမ်းမြောက်တယ်လို့သူကပြောပါတယ်
။ကျေမြန်မာပြည်အတွက်ကိုဒါပထမဆုံးချိန်ကာဒီနယ်ရတဲ့မြန်မာပြည်အသင်းတော်အနေနဲ့လည်းဝမ်းသာတယ်လို့မြန်မာပြည်တပြည်လုံးအတိုင်းအတာအနေနဲ့လည်းကျွန်တော်တို့ကဝမ်းသာတာပေါ့နော်။ရာသွေမှာမရှိသေးပဲနဲ့ကျွန်တော်တို့မကြခင်တုန်းကမှပဲမြန်မာပြည်ကိုကက်သလစ်အသင်းတော်ရောက်တာနှစ်900ဂျူဘလီပွဲကြီးကျင်းပတယ်လေ။အဲ့ဒီနေ့900ဂျူဘလီပွဲကျင်းပရင်မကြခင်လေးမှာပဲယဟန်မင်းကြီးအနေပြီးတော့သူ့ကာဒီနယ်တပါဗမာပြည်အသင်းတော်အတွက်ပေးတယ်ဆိုတော့ဗမာပြည်အသင်းတော်အရင်လည်းပြောတယ်ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့နိုင်ငံအတွက်ကိုကာဒီနယ်တပါရပြီဆိုတော့ကိုချင်းချင်းကိုသွေးသားတယ်ပါနော်အဲ့တော့ကျွန်တော်ကိုလည်းဂုဏ်ယူတယ်နောက်ခုပဲဆရာတော်ကိုဂုဏ်ယူပါတယ်လို့နှုတ်ဆက်ပြီးတော့ကျွန်တော်ဒုက္ခနဲ့ထွက်လာတာပ
ါရိုမန်ကက်သလစ်ဆရာတော်တွေမကပဲနဲ့ Protestant ဂိုင်းဝင်တွေကလည်းဆရာတော် Charles Bo ရွေးချယ်ခံရတဲ့ပုံမှာကြိုဆိုမှုတွေရှိနေပါတယ် MID လို့လူသိများတဲ့ဓမ္မတက္ကသိုလ်က Protestant ဆရာတော်ဒေါက်တာစောလိုင်ဘွားကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Archbishop Charles Bo နဲ့ကျွန်တော်အရင်ခင်တယ်လေသူနဲ့အတူတူခရီးသွားဘူးတယ်သူက Archbishop တယောက်ဆိုပေမဲ့လို့အစ်မတမနှိမ့်ချတယ်စိတ်ထားဖြူစင်တယ်ညီညာသိမ်မွေးတယ်ဒါမှန်တရားပဲကမမမမရက်တီးတယ်ပေါ့နော်သူရဲ့ဒီဓမ္မသတိသူရဲ့ဒီဟိုစာဝိညာဉ်ရေးသတိနဲ့ပတ်သက်ပြီးတော့မှကျွန်တော်သူ့ကိုအင်တာမလေးစားပါတယ်အခုလိုကာဒီနယ်ရွေးချယ်တဲ့အတွက်ကျွန်တော်တို့ဟိုစာကက်သလစ်ဘာသာဝင်မဟုတ်ပြီမဲ့လို့ပါနော်ကျွန်တော်အင်တာမဂုဏ်ယူဝမ်းမြောက်ပါတယ်လို့ကျွန်တော်အဲ့ဒါလိုပြောချင်ပါတယ
်အခုလိုဆရာတော်ချားလ်စ်ဘိုကိုမြန်မာနိုင်ငံကကာဒီနယ်အဖြစ်ရွေးချယ်ခံခဲ့ရတဲ့ပုံမှာဂုဏ်ယူဝမ်းမြောက်တယ်လို့လည်းဘုရားဘာသာဖုန်းတော်ကြီးတစ်ပါးဖြစ်တဲ့ဆရာတော်ဒေါက်တာဥပညာဒီဟာကဗီဒီယိုကိုအခုလိုမိတ်ပါတယ်
သူကတိတ်သဘောလဲကောင်းတယ်အေးလေးအေးတယ်ပြီးတော့အများနဲ့လဲဆက်ဆံရတာတိတ်ပြည့်ပြည့်ညင်ညောတာဆိုတော့သူခေါင်းဆောင်ဖြစ်တော့လို့ရှင်ဒီကပုံမူပြီးတော့ကြည်ကြည်ပြင်းပြနေဆက်တည်မကြံပါလေအကုန်လုံးကြည်ကြည်ပြင်းပြလုပ်နိုင်မယ်ဆက်ခဲ့လူမှုရေးတွေနိုင်ငံအကျိုးပြုလူမျိုးအကျိုးပြုလုပ်ငန်းတွေကတိတ်လိုအပ်နေတဲ့အချိန်မှာသူ့ကိုရွေးချယ်လိုက်တာဥပဒေကတော့ဝမ်းသာလို့မစော်ဘူး
ဆရာတော်ချားလ်စ်ဘိုကဘာသာပေါင်းစုံချစ်ကြည်ရေးအတွက်လှူရှားမှုတွေလုပ်ခဲ့ခြင်းတုန်းကအခြားဘာသာဝင်တွေကပါသူ့ရဲ့အပြုအမူပြောဆိုတွေပေါ်မှာအထူးယူစရာများစွာရှိခဲ့တာကိုတွေ့ရတယ်လို့လည်းဘာသာရေးပြိပခါတွေဖြစ်ခြင်းတုန်းကဆရာတော်နဲ့အတီးရင်းမှာဟောပြောမှုတွေပြုလုပ်ခဲ့တဲ့အစ္စလမ်ဓမ္မဗိဗံရဲ့ဥဆောင်စော်ရဲမှုဦးအေးလွင်က VOA ကိုပြောပါတယ
်ကျွန်တော်ဒီဂိုင်းကျုပ်ဆရာတော်ကြီးချားလ်စ်ဘိုနဲ့တော်တော်နိနိကကပူးတွဲပြီးဘာသာပေါင်းစုံချစ်ကြည်ရေးတွေလုပ်ခဲ့ပါတယ်ခင်ဗျာအဲ့တော့အဲ့နောက်ပိုင်းမှာလည်းကျွန်တော်တို့လန်ဒန်မှာလည်းအတူသွားခဲ့တာရှိတယ်တခြားနိုင်ငံရချားရောပြည်တွင်းမှာကောဆရာတော်ကြီးနဲ့တွေ့လို့တဲ့အခါမှာအင်မတန်တမာတမကြတယ်။နောက်ဒုတိယအချက်ကသူ့ရဲ့အကျင့်သီလကျွန်တော်အင်မတန်ကြီးညိုလေးစားပါတယ်။နောက်ပြီးတော့ဟိုတရားမျှတမှုရှိပါတယ်။သူ့ဘာသာကိုသူနှစ်နှစ်ခါခါယုံကြည်သောပုဂ္ဂိုလ်တယောက်ဖြစ်ပေမဲ့လေသူနဲ့အယူမတူတဲ့အယူချားတဲ့ပုဂ္ဂိုလ်တွေပေါ်မှာသဘောထားအင်မတန်ကိုချီးကျူးလောက်အောင်ဟိုလေးစားလောက်အောင်ကိုဟိုကိုယ်လောက်တောင်သူ့မှာအရေးအချင်းတွေရှိပါတယ်မတူ क्वे ပြားမှုများပေါ်မှာသူ့ရဲ့လက်ခံမှုကကျွန်တော်တို့အင်မတန်ကိုနှစ်ထောင်အားရပါတယ်အဲ့တော့မြန်မာနိုင်ငံသားမွတ်စလင်တယောက်အနေနဲ့မြန်မာနိုင်ငံသားဒီကက်သလစ်ဂိုင်းကုတ်ဆရာတော်ကြီးချားလ်စ်ဘူဒီလိုကာဒီနယ်ဖြစ်နေရွေးချယ်ခြင်းခံရတာကိုကျွန်တော်အင်မတန်ပဲကိုယ်ယူပါတယ်ဖရာသခင်ကိုလည်းကျေးဇူးတော်ကိုချီးမွမ်းပါတယ်လို့ပြောချင်ပါတယ်
ကမ္ဘာတိုက်ကြီးအားလုံးထဲကနိုင်ငံပေါင်း14နိုင်ငံကနေကာဒီနယ်ဘုန်းတော်ကြီးတွေကိုရွေးချယ်ခဲ့တာဟာဗာတီကန်ရဲ့ကမ္ဘာနေရာဇုံမှာရှိတဲ့ရိုမန်ကက်သလစ်အသင်းတော်တွေကြားခွဲခြားလို့မရတဲ့ဆက်နွယ်မှုရှိနေတယ်ဆိုတာကိုပြသတာဖြစ်တယ်လို့လည်းပုံရမ်းမင်းကြီးကမနေ့တုန်းကပြောကြားခဲ့တာပါ ပုံရမ်းမင်းကြီးပြီးရင်ကာဒီနယ်ဘုန်းတော်ကြီးတွေဟာအတင်းတော်မှာဩဇာအရှိဆုံးဖြစ်ပါတယ်အခုရွေးချယ်ခဲ့တဲ့အပား20ထဲမှာဘုန်းတော်ကြီးချားလ်စ်မောင်ဘုအပါဝင်15ပါးဟာအသက်80အောက်တွေဖြစ်တာကြောင့်ပုံရမ်းမင်းကြီးအတစ်ကိုမဲပေးရွေးချယ်ပိုင်ခွင့်ရကြမှာလည်းဖြစ်ပါတယ်အခုအစ်စ်ရွေးချယ်လိုက်တဲ့ကာဒီနယ်အပား20အတွက်တရားဝင်ခန့်အပ်ပွဲကိုဖေဖော်ဝါရီလ14ရက်နေ့မှာကျင်းပမှာလည်းဖြစ်ပါတယ်ခင်ဗျာ